မင်္ဂလာညနေခင်းပါခင်ဗျာ American ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ် August 29ရက်ကျန်းသာရေးနေ့ညနေခင်း View မြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းလိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒီညနေအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရှင်းနေတဲ့ချင်းပတ်မဲ့ American သမ္မတရွေးကောက်ပွဲမှာသမ္မတ Donald Trump နဲ့ရှင်ပြိုင်မဲ့ Democratic Party ကိုစားပြုသမ္မတ Donald Trump ထင်ထင်ရှားရှားဖက်ပေါ်လာဖို့နှိစက်လာနေပါပြီ။နိုင်ငံရေးပြဿနာတွေခြုံနေရချိန်မှာပဲ Hong Kong ခြေဆက်စစ်ကမ်းကိုတရုတ်စစ်တပ်ကအင်အားထက်မှန်ဖြည့်တင်းလိုက်ပါတယ်။ဆရာထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမြတ်မွန်တဲ့သူကြီးညာပြေးတော့မှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ထိုင်းနိုင်ငံကမြန်မာရွှေပြောင်းလူသမားတို့ဦးဖော်တည်တံချမှတ်ထားတဲ့အယူခံကိုထိုင်းတရားရုံးချုပ်ကဒီကနေ့မှပယ်ချလိုက်ပြီဖြစ်ပါတယ်။
အော်ဒီကမ်းကျွန်တော်တို့ရှုံရှုံနေတဲ့ဘောပေါ့။သူတင်ဆက်ချခဲ့တာ2015ဒီဇင်ဘာ24မှာချခဲ့တယ်။ဒီရန်အမေကိုအကြံပြုပါရစေ။ဒါမှမဟုတ်ကျွန်တော်တို့အနေနဲ့နောက်ဆုံးလုပ်ဖို့ရှိတာ
ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထူးချစ်ပြောတာဖြစ်ပါတယ်။ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါ။ဒါပြင်တမတော်ကိုအကြီးညိုပြက်စီမှုနဲ့တရားစွဲခံထားတဲ့ရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးကိုလည်းဒီကနေ့မှပြစ်ဒဏ်ချမှတ်လိုက်တဲ့အကြောင်းတခါရခိုင်ပြည်နယ်မြောက်ပိုင်းမှာဒုက္ခသည်တွေပြန်ခေါ်ဖို့အတွက်ပြင်ဆင်နေတဲ့နောက်ဆုံးအခြေအနေတွေဘလို့ရှိသလဲစတာတွေကိုနားဆင်ရဖို့ရှိပါတယ်။ဒီကြောင်းနဲ့မတိုင်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ရှင်းနေတဲ့ချင်းပတ်မဲ့ American သမ္မတရွေးကောက်ပွဲမှာသမ္မတ Donald Trump နဲ့ရှင်ပြိုင်မဲ့ Democratic Party ကိုစားပြုသမ္မတ Donald Trump ထင်းထင်းရှားရှားထွက်ပေါ်လာဖို့တနေ့တခြားနှိစက်လာနေပါပြီ။ကိုယ်စားလှယ်ပေါင်း20လောက်ရှိနေတဲ့အထက်ကတဖြည်းဖြည်းနဲ့ရော့လာရမှာမနေ့တုန်းကလည်းအထက်လွှတ်တော်မှ Christine Gillibrand သမ္မတလောင်းဖြစ်ရှင်ပြန်ရန်ကနေနှုတ်ထွက်တဲ့အကြောင်းကြေညာလိုက်ပါတယ်။လူလူသဘောထားစစ်တမ်းတွေမှာထောက်ခံမှုတိတ်အားမကောင်းတဲ့အထက်လွှတ်တော်မှ Gillibrand ကစတေမာလာရဲ့ကျင်းပမဲ့နောက်တစ်ကြိမ်စကားစစ်တပွဲမှာပါဝင်ဖို့အရေးချင်းမမီသူတွေထဲမှာတူဦးပါဝင်လည်းဖြစ်ပါတယ်။သမ္မတလောင်းဖြစ်ရှင်ပြန်သူတွေချထိတ်တဲရင်ဆိုင်စကားစစ်တပွဲမှာပါဝင်မဲ့သူတွေအတွက် Democrat Party ကအရေးချင်းသတ်မှတ်ထားတာပါ။2020ပြည့်သမ္မတရွေးကောက်ပွဲမှာပါတီကိုယ်စားပြုသမ္မတလောင်းဖြစ်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေသူတွေအများကြီးရှိနေတဲ့ကြောင့်အစောပိုင်းကျင်းပတဲ့စကားစစ်ထိုးပွဲတွေကိုဒီမိုကရက်ပါတီက၂ရက်စီခွဲပြီးကျင်းပခဲ့ရပါတယ်။ဒါပေမဲ့လည်းစတေမာလာစကားစစ်ထိုးပွဲမှာတော့ကိုယ်စားလှယ်10ဦးသာခွင့်ပြုတော့မှာပါ။ပါတီစည်းကမ်းအရလူလူစစ်တမ်း4ဦးမှာထောက်ခံမှုအနည်းဆုံး200ခန်းလုံးနဲ့အလူရှင်အနည်းဆုံး3,000ရှိရမယ်။သတ်မှတ်ချက်ကိုမမီတဲ့သူတွေထဲမှာတော့တက်လွတ်တော်မှဂျီလီဘရန်အပြင်တက်လွတ်တော်မှမိုက်ကယ်ဘန်နာမွန်တာနာပြည်နယ်အုပ်ချုပ်ရေးမှူးစတီဗ်ဘောလော့အမျိုးသမီးအလုပ်တော်အမတ်ထူစီကပ်ပါနဲ့ဘီလီယနာတစ်ထည်တွန်စတီးယားနဲ့အတူအမျိုးသမီးတက်ကြွလှရှားသူမေရီယန်ဝီလျံဆန်တို့လည်းပါဝင်ကြပါတယ်
အမေရိကန်ကအီရန်နဲ့ညှိနှိုင်းဆွေးနွေးကြနေဆိုရင်2015ခုနှစ်ကအီရန်နဲ့နိုင်ငံတကာကြားရရှိထားတဲ့သဘောတူညီချက်ကိုလေ့လာပါလို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဘတ်ဇာရစ်ကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်2018ခုနှစ်ကနှုတ်ထွက်လိုက်တဲ့သဘောတူညီချက်ထဲမှာအီရန်ရဲ့နျူကလ িয়ার ဆောင်ရွက်မှုတွေကိုကန့်တတ်ပြီးအပြန်အလှန်အားဖြင့်အီရန်ပေါ်တန်ခတ်မှုတွေလျှော့ချပေးဖို့သဘောတူထားတာဖြစ်ပါတယ်။အမေရိကန်ဟာအီရန်ပြည်သူတွေအပေါ်စီးပွားရေးနည်းနဲ့အနိုင်ကျင့်ပိုချနေတယ်လို့ဝန်ကြီးဇာရစ်ကမလေးရှားနိုင်ငံမှာဒီကနေ့ပြောကြားလိုက်ပါတယ်။2015ခုနှစ်ကရရှိခဲ့တဲ့သဘောတူညီချက်ကိုအီရန်ကလက်ကင်ဆွဲထားစေဖြစ်တာကြောင့်ကျန်တဲ့၅နိုင်ငံနဲ့ဆက်ပြီးဆွေးနွေးမှုတွေလုပ်နေပြီးဒီဆွေးနွေးမှုတွေမှာအမေရိကန်ပြန်ပါခြင်းနဲ့ဆိုရင်သဘောတူထားတဲ့အချက်တွေကိုလေ့လာဖို့လိုမယ်လို့သူကဆိုပါတယ်။သမရဟောင်းဘရက်အိုဘားမားလက်ထက်ကသဘောတူခဲ့တဲ့စာချုပ်ထဲမှာဗြိတိန်ပြင်သစ်ဂျာမနီတရုတ်ရုရှားနဲ့ဥရောပသမဂ္ဂတို့ပါဝင်ခဲ့ပါတယ်။အဲ့ဒီစာချုပ်ဟာအီရန်အပေါ်အလျှော့ပေးထားလွန်းနယ်လို့ဆိုပြီးသမရထရမ့်လက်ထက်မှာနှုတ်ထွက်ခဲ့ပါတယ်။တကယ်လို့အီရန်နဲ့ညှိနှိုင်းမယ်ဆိုရင်အီရန်ကနျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်တားမြစ်မယ်အပြင်2015ခုနှစ်သဘောတူညီချက်ထဲမှာမပါတဲ့ပယ်ထိန်တက်မစ်ဆောင်းတုံးအစီအစဉ်ကိုပါထည့်သွင်းကတ်တတ်မယ်လို့သမ္မတထရမ့်ကအခုသတင်းပတ်အစောပိုင်းကပြောကြားခဲ့တာဖြစ်ပါတယ်။ကတ်တတ်မှုတွေကိုအဲဒီစာချုပ်ထဲမှာပါတဲ့10နှစ်ထည့်ကျော်ပြီးတော့ချမှတ်လို့ရတယ်လို့လည်းသူကပြောပါတယ်။အမေရိကန်နဲ့အီရန်ဆွေးနွေးမှုတွေစနိုင်ဖို့အတွက်ပထမအဆင့်အနေနဲ့အမေရိကန်ဘက်ကစီးပွားရေးအရာတန်ခတ်ပိတ်ဆို့မှုတွေဖယ်ရှားပေးရမယ်လို့အီရန်သမ္မတဟာဆန်ရူဟာနီကတုံ့ပြန်ထားပါတယ်။
ဟာရီကိန်းမွန်နဲ့ဒိုရီယန်ဟာအမေရိကန်ပိုင်းပေါ်တိုရီကိုကျွန်းကိုကြီးကြီးမားမားမထိခိုက်ခဲ့ပေမဲ့ရှေ့လာမဲ့ရက်တွေအတွင်းဘာဟားမားမြောက်ပိုင်းနဲ့အမေရိကန်ကုန်းနှမန်းကိုချဉ်ကပ်လာခြင်းမှာပုံမူအားကောင်းလာမယ်လို့မျှော်လင့်ရပါတယ်။အမေရိကန်မြူဇာဟာရီကိန်းစင်တာကတော့မွန်နဲ့ဟာတနအီကိုကီလိုမီတာ140အားကောင်းခဲ့တဲ့အကြောင်းဒီနေ့ပဲပြောဆိုထားတာပါ။ မွန်နိုင်ဘိုးချာမြောက်ပိုင်းဘာမားကျွန်းစုတွေကိုစနေနေ့နောက်မှရောက်လာပြီးအမေရိကန်ပြည်သူဖလော်ရီဒါပြည်နယ်ကိုတော့တင်းအနေနဲ့တင်းလာနေမှာရောက်မယ်လို့လည်းမိုးလေဝသပညာရှင်တွေခန့်မှန်းထားပါတယ်။အင်အားဖြင့်မွန်နိုင်တဲ့အတူမိုးတိကျန်လေပြင်းတက်ခတ်မှုတွေကြောင့်ထိခိုက်ပျက်စီးမှုတွေကျောနိုင်တဲ့အန္တရာယ်အတွက်ပြင်ဆင်တဲ့အနေနဲ့ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရွန်တာဆန်တစ်ကအရေးပေါ်အခြေအနေကြေညာထားပါတယ်။ဖလော်ရီဒါပြည်နယ်သားတွေနဲ့အရှိဘက်ကမ်းရိုးတန်းမှာနေထိုင်သူတွေ9ရက်တပတ်စာစားနပ်ရိက္ခာတွေစုဆောင်းထားကြဖို့နဲ့နေနေမှာအရေးပေါ်အခြေအနေအတွက်ပြင်ဆင်ထားဖို့မွန်နိုင်ကိုမျက်ခြေမပြတ်စောင့်ကြည့်ကြဖို့လဲမနေ့တုန်းကပဲအုပ်ချုပ်ရေးမှူးကတူတန်လူမှုကွန်ရက်ကနေတိုက်တွန်းခဲ့တာပါ။သမ္မတတော်နဲ့ထရန့်နဲ့ပြောဆိုရမှာတော့ဘိုးဆူရကပြည်ဝအကူအညီပေးသွားဖို့အာမခံပြောကြားထားကြောင်းလဲအုပ်ချုပ်ရေးမှူးကပြောပါရယ်။သမ္မတထရန့်ကလည်းဖလော်ရီဒါပြည်နယ်အနေနဲ့အသိပြင်ထားဖို့ဒီကနေ့ပဲတူတန်လူမှုကွန်ရက်ကနေတိုက်တွန်းပြောဆိုထားပါရယ်
။အမေဆိုအမြဲစိမ့်တတော်ကြီးမိလောင်နေတာကိုကူညီနှိမ့်သက်ပေးမဲ့ချီလီနိုင်ငံကလင်းရင်လေးစင်းကိုလက်ခံမယ်လို့ဘရာဇီးလ်သမ္မတဂျာယာဘော်ဆနဲရိုကပြောကြားလိုက်ပါရယ်။တစ်ချိန်တည်းမှာပဲပြင်သစ်သမ္မတအမန်နျူယယ်မက်ခရွန်အပေါ်လဲထပ်ပြီးတော့ဝေဖန်ပါရယ်။ပြင်သစ်သမ္မတဟာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်သူတယောက်တည်းကပဲစိတ်ဝင်စားနေတယ်လို့ထင်နေသူဖြစ်တယ်လို့သမ္မတဘော်ဆနဲရိုကဆိုခဲ့ပါရယ်။သူအဆိုစော်ကားပြောတဲ့ဇာတ်ကားတွေကိုပြန်ရုပ်သိမ်းမှတော်မီကူညီနှိမ့်သက်မယ်လို့ G7 စက်မှုအင်အားကြီး9နိုင်ငံကပေးမဲ့အကူအညီယူရိုငွေတန်း20လက်ခံမယ်လို့ပြောပြီးတော့နောက်တနေ့မှာပဲဘရာဇီးသမ္မတကအခုလိုတိုက်ခိုက်ပြောကြားလိုက်တာပါပြင်သစ်နဲ့ဂျာမနီနိုင်ငံတွေဟာဘရာဇီးရဲ့အချုပ်အခြာပိုင်ဆိုင်မှုကိုဝယ်ယူဖို့စူးစမ်းနေတယ်လို့လည်းဆွဆွဲပါတယ်နှစ်နိုင်ငံသဘောတူညီမှုနဲ့ပေးတဲ့အကူအညီတွေကိုတော့ဘရာဇီးနိုင်ငံကလိုလိုလားလားလက်ခံမယ်လို့လည်းသမ္မတဘော်ဆနဲရိုကပြောကြားခဲ့ပါတယ်ရှင
်ယူအေဘေးကတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေဘေးကတန်မြန်မာဘာသာစစ်စစ်ရဲ့ကြာသပတ်နေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်ချက်မှုအောင်ပြန်လည်လွှတ်ပြောင်းပေးခဲ့တဲ့1998ခုနှစ်နောက်ပိုင်းဟောင်ကောင်မှာနိုင်ငံရေးပြဿနာတွေအဆိုးအဝါဆုံးကြုံနေရချိန်မှာပဲဟောင်ကောင်ခြေစိုက်စစ်ကမ်းကိုတရုတ်စစ်တပ်ကအင်အားထပ်မံဖြည့်တင်းလိုက်ပါတယ်ဒီနေ့တက်အင်အားဖြည့်တဲ့စစ်စင်နဲ့ပတ်သက်လို့တရုတ်စိုးရမယ်ဆင်ဝါသတင်းမှာတော့ဟောင်ကောင်ကျွန်းမှာရှိတဲ့တရုတ်ပြည်သူတပ်မတော်ရဲ့မျိုးဆောင်တပ်ဖွဲ့တွေလူနဲ့ပစ္စည်းကိရိယာပုံမှန်လဲလှယ်တဲ့အစီအစဉ်သာဖြစ်တဲ့အကြောင်းဖော်ပြခဲ့တာပါကျောင်းနိုင်ငံရှန်ဆန်းမြို့ကနေနေဆက်ဖြတ်ကျော်ဝင်ရောက်လာပြီးစစ်ကမ်းထဲဝင်ရောက်သွားတဲ့ခြေကားကားတွေထရက်ကားတွေရဲ့ပုံတွေကိုလည်းအစိုးရကရုပ်မြင်သံကြားသတင်းမှာပြသခဲ့ပါတယ်။ရာဇဝမှုနဲ့တန်လျာရှိသူတွေကိုတရုတ်ပြည်မှာရီထံလွှတ်ပြောင်းပေးနိုင်မဲ့ဥပဒေမူကြမ်းကိုကန့်ကွက်ရာကဟောင်ကောင်မှာအထူးရုံးထိတ်တဲရင်ဆိုင်မှုတွေပါဝင်ဆန္ဒပြပွဲတွေ3လလောက်ကြုံနေရတာပါ။ဥပဒေကြမ်းကိုကန့်ကွက်ခဲ့တဲ့ဆန္ဒပြပွဲတွေကနေနောက်ပိုင်းမှာတော့ဒီမိုကရေစီလွတ်လပ်ခွင့်ပုံမူရရှိရေးဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအင်အားသုံးနှိမ်နှင်းခဲ့တယ်လို့ဆိုရဲဆွဆွဲချက်တွေကိုစုံစမ်းဖော်ထုတ်ရေးတောင်းဆိုဆန္ဒပြပွဲတွေဖြစ်နေလဲပြောင်းလဲလာခဲ့ပါတယ်။လာမယ့်စနေနေ့မှာနောက်ထပ်ဆန္ဒပြပွဲတစ်ခုကျင်းပဖို့လူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ CHRF ကခွင့်ပြုချက်တောင်းခံထားခဲ့ပေမဲ့ဟောင်ကောင်ရဲတပ်ဖွဲ့ကတော့ပြီးခဲ့တဲ့သတင်းပတ်ကဆန္ဒပြပွဲတွေအတွင်းလုံလုံရဲရဲနဲ့ဆန္ဒပြသူတွေချာရုံးရင်းဆန်ခတ်ဖြစ်ခဲ့တာကိုအကြောင်းပြညင်းဆန်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဆန္ဒပြပွဲတွေမှာတော့ငင်းငင်းချင်းချင်းကြီးတဲ့ဆန္ဒပြနေကြတဲ့လူအုပ်ကြီးတွေကနေခွတ်ထွက်ပြီးဆန္ဒပြခဲ့ကြတဲ့သူတွေကိုရဲတွေကမျက်ရည်ယူပုံးနဲ့မိသားပိုက်တွေနဲ့နှိမ်နှင်းခဲ့တာပါဆန္ဒပြသူတွေချို့ကလည်းရဲတပ်ဖွဲ့ဝင်တွေကိုအုတ်ခဲတွေနဲ့ပြစ်ပေါက်ခဲ့ကြသလိုဒုတ်တွေသုံးတက်ခိုက်တာရဲတွေချော်လျောက်လမ်းပေါ်မှာဆက်ပြရည်ဖြန့်နိုင်ရည်လည်းလုပ်ခဲ့ကြပါတယ
်ကုန်သွယ်ရေးကြောင့်ဆက်ဆံရေးတင်းမာနေတဲ့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကြားမှာပြဿနာပြေလည်အောင်ကန့်သက်ချက်မထားဘဲအလေးနဲ့ဆွေးနွေးပါလို့တောင်ကိုရီးယားကဂျပန်ကိုတောင်းဆိုလိုက်ပါတယ်ဆိုမျိုးတော်ကိုလာရောက်ဆွေးနွေးတဲ့ဂျပန်နိုင်ငံသားရေးဌာနညွှန်ကြားရေးမှူးချုပ်ကန်ဂျီကာနာဆူဂီကိုတောင်ကိုရီးယားနိုင်ငံသားရေးဌာနအာရှပစိဖစ်ရေးရာညွှန်ချုပ်ကင်ဂျုံဟန်းကအခုလိုပြောကြားခဲ့တယ်လို့တောင်ကိုရီးယားနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။ဂျပန်နိုင်ငံကတောင်ကိုရီးယားနိုင်ငံကိုကုန်သွယ်ဘက်နိုင်ငံစီးရင်ကနေတရားဝင်ထုတ်ပယ်လိုက်ပြီးနောက်တည့်မှာပဲအခုလိုနှစ်နိုင်ငံကြားအဆင့်မြင့်တန်တမန်တွေဆွေးနွေးနေကြတာဖြစ်ပါတယ်။ကုန်သွယ်ရေးကန့်သတ်မှုတွေနှစ်နိုင်ငံအပြန်အလှန်ချမှတ်နေတာနဲ့ပတ်သက်လို့ကုန်သွယ်ရေးဆရာတာဝန်ရှိသူတွေအပြန်အလှန်တွေးဆဆွေးနွေးအဖြေချဖို့အရေးကြီးတဲ့အကြောင်းကိုလည်းတောင်ကိုရီးယားဘက်ကအလေးထားပြောပါတယ်။ ကုန်သွယ်ရေးပြဿနာအပေါ်ကန့်သတ်ချက်တွေမထားဘဲအလေးထားဆွေးနွေးဖို့နဲ့သဘောတူညီချက်ရအောင်ဂျပန်ဘက်ကပူးပေါင်းဆောင်ရွက်ဖို့ညွှန်ကြုတ်ကင်ဂျွန်ဟန်ကဂျပန်အစိုးရကိုတောင်းဆိုခဲ့တယ်လို့တောင်ကိုရီးယားအစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်တွင်းဖြစ်ခဲ့တဲ့အလုံသမားဆိုင်ရာပြဿနာနဲ့ပတ်သက်လို့နိုင်ငံတကာဥပဒေချိုးဖောက်တယ်လို့ဂျပန်ဘက်ကဆွဆွဲနေတဲ့ကိစ္ ကျွန်တော်တို့ရှုံရှုံနဲ့တော့ပါပဲ။သူတို့တိုင်ဆန်ချခဲ့တာတစ်ဆောင်ဆန်ငါးဒီဇင်ဘာ။ရှင်းနေတဲ့ချင်းပါမဲ့အမေရိကန်သမ္မတယူကောက်ဝဲမှာတမနာတော်နဲ့တွင်ရရှိလေကန်ကြောင့်ကုန်သွယ်ရေးကန့်သတ်ချက်တွေလုပ်နေကြပါတယ်။ဒါအပြင်စည်ရေးဆိုင်ရာထောက်ထားရေးအချက်အလက်တွေကိုဂျပန်နဲ့မျှဝေဖို့အတွက်တောင်ကိုရီးယားဘက်ကရပ်ဆိုင်းခဲ့ပါတယ်။အစ်စွေးနိုင်ငံမှာရှိလာတဲ့ချင်းပါ
ဒေသဆိုင်ရာအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါရယ်။ဒါမှမဟုတ်ငင်းငယ်လုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းကိုတော့ရုပ်ပေါက်ပွဲမတိုင်ခင်အများပြည်သူကိုအသိပေးကောင်းပေးနိုင်မှာဖြစ်တဲ့အကြောင်းသမ္မတထရန့်ကပြောဆိုထားတာပါ။ပြီးခဲ့တဲ့ဧပြီလရုပ်ပေါက်ပွဲမှာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုအနိုင်ရခဲ့ပေမဲ့ညမောင်းဆွေးရမဖွင့်နိုင်ပေဖြစ်ခဲ့ပြီးနောက်လွှတ်တော်ကိုဖျက်သိမ်းပြီးရုပ်ပေါက်ပွဲတည်ကျင်းပဖို့လွှတ်တော်ကိုယ်စားလှယ်မဲခွဲဆုံးဖြတ်ထားတာပါ။ရှိလိုက်ပိုင်းဒေသညဉ့်ညဉ့်အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ပါလက်စတိုင်းတွေကိုအကူအညီပေးဖို့ဒေါ်လာဘီလီယံ50တန်ဖိုးရှိတဲ့နိုင်ငံတကာယင်းနှမျိုးနယ်မှုတွေလည်းပါဝင်မဲ့စီးပွားရေးစီမံကိန်းကိုတော့ပါလက်စတိုင်းခေါင်းဆောင်တွေကပယ်ချထားကြပါတယ်။သမ္မတထရန့်ကတော့သူ့အစိုးရရဲ့ညဉ့်ညဉ့်အစီအစဉ်ဟာရာစုခေတ်တစ်ခေတ်မှာတစ်ခါတာတွေ့ရမယ့်အစီအစဉ်ဖြစ်နေပြောဆိုထားတာပါ။ဒီဇွေးနဲ့ပါလက်စတိုင်းကြားညဉ့်ညဉ့်ဆွေးနွေးမှုတွေကတော့လွန်ခဲ့တဲ့2014ခုနှစ်ကလေးကရပ်ဆိုင်းနေတာလည်းဖြစ်ပါတယ်
။နယူးယောက်မြို့မှာကျင်းပမဲ့ကဘာကြီးပူနွေးမှုဆိုင်ရာဆွေးနွေးပွဲတက်ရောက်ဖို့အတွက်ဗြိတိန်နိုင်ငံ Plymouth မြို့ကနေရွက်လွင်သွားတဲ့တဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူဆယ်ကျော်သက် Greta Thunberg ကဗုဒ္ဓဟူးနေ့ကအမေရိကန်ပြည်ထောင်စုကိုရောက်ရှိပါတယ်။ဆွေးနွေးနိုင်ငံသူ Thunberg ကလေထုညစ်ညမ်းစေတဲ့ကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုမဖြစ်ရအောင်လို့လေယာဉ်ပြန်အစားအတ္တလန်တိတ်သဘုတ်တရားကိုဖြတ်ပြီးတော့ရွက်လွင်လာခဲ့တာပါ15ရက်ကြာဆိုလာစွမ်းအင်သုံးရွက်လီနဲ့ရွက်လွင်လာတဲ့ Greta Thunberg ကိုနယူးယောက်စိတ်ကမ်းမှာစောင့်ကြိုနှုတ်ဆက်သူတွေကိုသူကနှုတ်ဆက်စကားပြောခဲ့ပြီးရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကိုတားဆီးဖို့ဆောင်ရွက်ချိန်တက်နေပြီလို့ပြောကြခဲ့ပါတယ်ရာသီဥတုပြောင်းလဲတဲ့ဆိုတာလက်ခံဖို့တွန်းဆုံနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုသူ့အပါအဝင်ဘယ်သူမှနားချနိုင်မှာမဟုတ်ဘူးဒါကြောင့်ဒီပြဿနာဘလောက်ကြီးမားတယ်ဆိုတာကိုတာမန်လူလူတွေကြားပိုသဘောပေါက်လာကြဖို့အတွက်ကိုပဲသူအလေးပေးကြိုးစားသွားမယ်လို့သွန်ဘတ်ကပြောပါတယ်နယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပမဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုဆိုင်ရာဆွေးနွေးပွဲမှာတွန်းတက်မိန့်ခွန်းပြောမှာဖြစ်ပြီးတော့အဲဒီနောက်ချီလီနိုင်ငံမှာဒီဒီဇင်ဘာလတည်းကျင်းပမဲ့အလားတူထိပ်သီးဆွေးဝေးပွဲကိုလည်းသူတက်ရောက်မှာပါကဘာကြီးပူနွေးလာမှုကြောင့်ရာသီဥတုပြောင်းလဲနေတာကိုတာဝန်ရှိသူတွေကင်တွယ်ဖြေရှင်းဖို့အပါအဝင်အပတ်စဉ်ဆွီဒင်လွှတ်တော်ရှိမှတကူတော်ဆန္ဒပြတောင်းဆိုတဲ့ Greta Thunberg ရဲ့လို့ရဟာကဘာတဝမ်းတဘာဝပတ်ဝန်းကျင်ထိမ့်သိမ့်သူတွေကြားမှာအားကျစရာဖြစ်စေခဲ့ပါတယ်
နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မလို့ကြီးညာပေးသွားကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေကူထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမင်နာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ထိုင်းနိုင်ငံမှာတည်ရန်ပေးခံထားတဲ့မြန်မာလူသမားနှစ်ဦးရဲ့အမှုနောက်ဆုံးအခြေအနေကိုပြောပြကြပါမယ်။ဗြိတိန်လူငယ်တဦးဖြစ်တဲ့ Hannah Withridge နဲ့ဒီ David Miller တို့အသက်ခံရတဲ့လက်ကျောလူတက်မှုနဲ့ပတ်သက်လို့အတည်ရန်ပေးခံထားတဲ့မြန်မာရှေ့ပြောင်းလူငယ်တဦးရဲ့နောက်ဆုံးအယူခံကိုထိုင်းနိုင်ငံရဲ့တရားလွတ်တော်ချုပ်ကပယ်ချလိုက်ပြီဖြစ်ပါတယ်။ထိုင်းတရားလွတ်တော်ချုပ်ကဒီကနေ့ August 29ရက်နေ့မှာမြန်မာရှေ့ပြောင်းလူသမားတဦးဘက်ကအယူခံကိုပယ်ပြီးတော့အတည်ရန်ချမှတ်ထားတာကိုအတည်ပြုလိုက်တာပါ။သူတို့နှစ်ဦးအတည်ရန်ကနေလွတ်မြောက်ဖို့အတွက်အကျိုးဆောင်ရှိနေတဲ့ဘက်ကဘာတွေဆက်လုပ်သွားဖို့ရှိပါသလဲ။ဒီကြောင့်အပြည့်စုံကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဒီတိုင်လူငယ်နှစ်ဦးအသက်ခံရတဲ့အမှုနဲ့ပတ်သက်လို့မြန်မာလူငယ်နှစ်ဦးကိုတေတံချမှတ်ကြောင်းနွန်ထဗူရီခရိုင်တရားရုံးမှာကြားနာစီခဲ့ပါတယ်2014ခုနှစ်ကတည်းက9နှစ်နီးပါးကြာခဲ့ပြီဖြစ်တဲ့ဒီအမှုကိုတရားခံအကျိုးဆောင်တွေဘက်ကတရားရုံးအစဉ်အဆက်ကနေခုခံခြေပမှုတွေလုပ်ခဲ့ပေမဲ့သူတို့ကို2015ခုနှစ်ဒီဇင်ဘာလမှာကော့စမွေမြို့နယ်တရားရုံးကနေအမြင့်ဆုံးဖြစ်ပြန်ဖြစ်တဲ့တေတံကိုချမှတ်ခဲ့တာပါဒီအမှုနဲ့ပတ်သက်လို့တက်ချက်မှုကိုမကျူးလွန်ခဲ့ကြောင်းနဲ့လူတက်လက်နဲ့မှတွေ့ရတဲ့ DNA မှာမြန်မာလူငယ်များရဲ့အထောက်အထားများရှိမနေတဲ့အကြောင်းတွေပါဝင်တဲ့နောက်ဆုံးအယူခံတင်ခဲ့တာတွေကိုနွန်ထဗူရီတရားရုံးကနေဩဂုတ်လ29ရက်နေ့မှာစီရင်ချက်ချခဲ့တာဖြစ်ပါတယ်။တရားရုံးကိုတွားရောက်ခဲ့တဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထွချစ်ကတော့အခုလိုပြောပြပါဗျာ။ ပါတည်တယ်မယ်ကျွန်တော်တို့ရှုံရှုံနဲ့တော့ပါပေါ့ဒါသူတည်တယ်ချခဲ့တာ2003အကြီးစဉ်ပါနဲ့ဆက်ပြီးမှချခဲ့တယ်ဒါအမေကဝတ္တန်ကြည့်ပါလေဒါမှမဟုတ်ကျွန်တော်တို့အနေနဲ့နောက်ဆုံးလုပ်ဖို့ရှိတာကတော့ကျွန်တော်တို့မြန်မာဆိုးရရဲ့ဟိုကျွန်တော်ဖမ်းတင်နေတဲ့ကျွန်တော်တို့အတ္တနာဆန်တဲ့ပုံကိုရှိပါတယ်ဒါလည်းဖမ်းရှိနေရကျွန်တော်ကျွန်တော်ပြောလိုက်ပါတယ်ဒါအကြံပေးပါပေါ့ ဒီပတ်ကြိုတင်ပြီးအကြောင်းကြားရမှာဖြစ်တဲ့အကြောင်းနဲ့အခုလိုချမှတ်လိုက်တဲ့အတွက်မြန်မာတန်ယုံနဲ့တရားခံအကျိုးဆောင်တွေဘက်ကတော့လူငယ်နှစ်ဦးပြန်လဲလွတ်မြောက်ဖို့အတွက်နောက်ဆုံးအဆင့်အနေနဲ့ထိုင်းပြည်ကိုအတနာခံစာတင်သွားဖို့အတွက်ဆက်လုပ်သွားမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။မြန်မာရှစ်ပြောင်းလူတမာခံမှန်းကြီး၄00လောက်လုံးလုံးကိုင်နေတဲ့ကော့တောင်အပန်းဖြစ်ကျုံဖြစ်တဲ Zolinogo, Lutamu Pippi, Napajama, Pansigabi, Lutamu, Maremu, Pisiluumu Bawe, and Mukona Moon at the Asurevare, Tining and Cosmo Gentama, Pansi Canayare through Niaguro, Natal Sangaguniko Maro, Tining and Cosmo de Ayongani, and years old Titan, Titan Bigabi, Panqua Gentama, Tending Target up Chiparation.
ထိုင်းချေဆိုင်သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာပါအခုတစ်ခါတော့ဒါရိုက်တာမင်းထင်ကိုကိုကြီးကိုပြစ်ဒဏ်ချမှတ်လိုက်တဲ့အကြောင်းကိုပြောပြကြပါမယ်ဖေဆုပ်လူမှုကွန်ရက်ဆောင်ရွက်နာမာတက်ကိုအကြီးညိုပြအောင်ရေးသားတဲ့ဆိုတဲ့ဆွဲချက်နဲ့စစ်တပ်ကတရားစွဲဆိုခံထားတဲ့ရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးကိုရန်ကုန်တိုင်းအစိမ်မြို့နယ်တရားရုံးကအလုံးနဲ့ထောင်ဒဏ်တစ်နှ ွဲ့ Human Rights Watch ကဝေဖန်ထောက်ပြသလိုမင်းထင်ကိုကိုကြီးကိုအမြန်ဆုံးလွတ်ပေးဖို့ကိုလည်းနိုင်ငံတကာလူမျိုးချမ်းသာခွင့်အဖွဲ့ Amnesty International ကတောင်းဆိုလိုက်ပါတယ်အပြည့်စုံကိုတော့မတ်စုမွန်ကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ
ဒီမိုကရေစီနဲ့လုတ်ခွေရေးလှူရှာသူရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးကိုသူ့ရဲ့ Facebook စာမျက်နှာမှာစစ်တပ်ဂုံတိုက်ခါကြောင်ရေးသားခဲ့တယ်ဆိုတဲ့ဆက်ဆွဲချက်တင်နဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးလင်းထွန်းကတရားလိုလုတ်ပြီးတော့မတ်လာတို့က66ကကြီးနဲ့အရင်တရားဆွဲဆိုခဲ့တာဖြစ်ပါတယ်ဧပြီလမှာတော့ဒီလိုဝေဖန်ရေးသားမှုတွေဟာတက်မတော်ကိုအကြီးညိုပြအောင်ရေးတယ်ဆိုပြီးနိုင်ငံတော်အကြီးညိုပြစီမှုပုံမှန်9ကကြီးနဲ့အင်းစိန်တရားရုံးမှာတက်ဖက်ကထပ်မံဥတိုက်လျှောက်ထားဆွဲဆိုခဲ့တာပါအသေးကန်စာရောဂါခံစားနေရတဲ့မင်းထင်ကိုကြီးကိုကျမ်းမာရေးအမခံပေးဖို့လျှောက်ထားခဲ့ပေမဲ့ပယ်ချခဲ့ပြီးတော့အင်းစိန်ထောင်တွင်းမှာချုပ်နှောင်ခံထားရပြီးတော့တရားရင်ဆိုင်နေရတာဖြစ်ပါတယ်။၅လတာတရားရင်ဆိုင်ပြီးတဲ့နောက်ဒီကနေ့ဩဂုတ်လ29ရက်နေ့မှာတော့မင်းထင်ကိုကိုကြီးကိုအင်းစိန်တရားရုံးကတရားသူကြီးကနေနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်905ကကြီးအရာချုပ်ရက်ခံစားခွင့်နဲ့အလုံးနဲ့ထောင်ထဲတနစ်တီတီချမှတ်လိုက်ပါတယ်။အင်းစိန်တရားခွင်ကနေထောင်ထဲချခံရအပြီးပြန်ထွက်လာတဲ့မင်းထင်ကိုကိုကြီးကသူ့ပေါ်မှာထောင်ထဲစီရင်လိုက်တဲ့ပေါ်အခုလိုပြောပါတယ်
။ဒါပေမဲ့မစိုးရိမ်ပါနဲ့ကျွန်တော်ပြန်ထွက်လာမှာပါ။ပြီးတော့ကျွန်တော်အလုပ်တွေကျွန်တော်ပြန်လုပ်မှာပါ။အာဇညွန့်တင်တန်းပေးဖို့လည်းရှိပါတယ်။အဲ့ဒီဟာတွေစီစဉ်နေတာပါ။အဲ့ဒီအချိန်တွေမှာအထည်ရောက်တော့တောက်သွားတာပါ။အဲ့ဒီဟာတွေလည်းကျွန်တော်ထွက်လာချိန်မှာလုပ်မှာပါ။ပြီးတော့အရေးကြီးတာဘာလဲဆိုတော့အခြေခံဥပဒေပြင်ဆင်ရေး။အဲ့ဒီဟာကိုအားလုံးကျွန်တော်တို့ခေါင်းဆောင်ကျွန်တော်တို့ခေါင်းဆောင်တွေနဲ့အတူရက်ရှိမပြတ်အာစေရောပို့ရောဆိုင်မင်ရောအားလုံးညီညီညွတ်ညွတ်ဆက်လက်ပြီးခြိတဲကြပါလို့ပြောချင်ပါတယ်။
အခုလိုမျိုးမင်းထင်ကိုကိုကြီးကိုထောင်ထဲတစ်နှစ်ချမှတ်လိုက်တဲ့အပေါ်မှာတော့သူ့အမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့တရားဥပဒေကြိုးဆောင်ရှင်နေဦးရောဘတ်ဆန်းအောင်ကလည်းအမှုပေါ်မှာရပ်ပေါင်း30အတွင်းအယူခံဆက်တက်သွားဖို့စီစဉ်ထားသလိုသမ္မတကနေတစ်ဆင့်လည်းလူငယ်ချမ်းသာခွင့်ရရှိအောင်ဆောင်ရွက်သွားမယ်လို့ပြောပါတယ
်။ရပ်ပေါင်း30အတွင်းမှာအယူခံတင်သွင်းဖို့ဆုံးဖြတ်ထားပြီးသားပါ။ဒီနေ့အမိန့်ချမှတ်တဲ့နေရာမှာတရားသူကြီးကအလေးတယူပြုမယ်ဆိုရင်သူ့ကိုငါးငါးကကြီးကအရေးယူအဖြစ်ပေးလို့မရပါဘူး။ကျမရဲ့အခြေအနေရရဲ့အရာကိုမင်းနဲ့ကိုကိုကြီးကတရားရုံးမှာအမှုဆိုင်ပြီးတော့ထောင်ထဲရောက်တဲ့ခါကျတော့ပြည်မင်းနဲ့ရင်ဆိုင်ရအောင်မယ့်အနေအထားမလို့နိုင်ငံတော်သမ္မတကြီးအနေနဲ့တော့အမြန်ဆုံးလူငယ်ချမ်းသာခွင့်ပြုပြီးတော့အသက်တချောင်းကိုကယ်ပေးပါလေလုပ်ပေးပါလို့ပဲကျွန်တော်တို့ကမိတ္တရက်ခံပါဒီအောင်ပြပြလိုပါတယ
်စစ်တပ်ကတရားဆွဲဆိုခံထားရတဲ့ဒါရိုက်တာမင်းထင်ကိုကိုကြီးရဲ့ယုံကြည်မှာကိုယ်တိုင်တွားရောက်လေ့လာခဲ့သူလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတန်ကမောင်းဆောင်ခါကလည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီဖော်ဆောင်မှုတွေဟာမေးခွန်းထုတ်စရာဖြစ်လာနေပြီးနိုင်ငံသားတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိန်ချောက်မှုဖြစ်ရှုမြင်ပါတယ်
ဟိုတက်မလို့နဲ့အစိုးရပေါ်မှာဒီလိုပြန်ပြောဆိုတာကြီးကို ဒီတရားဆွဲဆိုရေးတရားရည်တရားမရှိတဲ့တော့ဘူးငါတို့ကကြတော့ဒီတရားဆွဲဆိုမှုဟာလွတ်လပ်တဲ့တော့ဘယ်လိုဆိုကြုံဖိနေကြံတဲ့ရရောက်တဲ့အတွက်ကျွန်တော်တို့အနေနဲ့ပြင်းထန်ကန့်ကွက်ရှင်းစာဆွဲပြီးတာဖြစ်ပါတယ်အမှန်တကယ်တော့ဒီမှုဟာလုံးဝဒီတရားရုံးကနေပြတ်လဲရမယ်ကိစ္စပါဒါဆွဲခြင်းနဲ့ဒီကတော့ဆွဲကြမှာပေါ့ဒါတော့တရားကျင့်ရေးနေကလွတ်လပ်တဲ့တော့ဘယ်လိုဆိုကြုံရတာ ये कोई नहीं पीरा चार्टिया से सी हम तें सुधी और बेपल लेके रहा हूँ ऐसे लोग भी ये को मैंने मुझे ये माले ऐसे लोग भी चित्र ने लेकिन वो यूसा है बना तो नाले लाइट आकर तो हाँ जिन्हें हम सही लोग भी नीला लीली कुबी
ในงานตัวดีสนะช่วยทีมเอชนี่ดูแทนดีดูดาลีดูสนะว่าเนี่ยเนี่ยคุณลุงมีที่กูจีกูท้าวชาไลมูบอมาเนี่ยมาในงานเนี่ยเดโมแครซีพอสังเนี่ยมูลงานเสียในงานนั้นเราอยากรู้เลยว่าทุกพอบจะสู้กันสนะทุกพอบกันสาราดีกูเชิงชาวมูพีในงานการลุกขึ้นเพื่อเอชอาร์ดับบลูฮิวแมนไรท์เวชกาเลวีแมนทับยาดลูมีที่กูจีกูอันยังส่งเปลี่ยนมีลูกเป็นผู้กูเลยในงานการลุกยิ่งชนะกูเพื่อแอมเนสตี้อินเตอร์เนชั่นแนลก็เลยต้องส่งไล่ไปเลยสิ
มาสมองเปียกตาเราพี่บาร์เอ้ตอนนี้ทำไมถึงกูจีเอ็มมูบมาดูท่องชาไลเต้สมเพชรเนี่ยพัฒนาไปแล้วแต่ยอดเยี่ยนในงานยิ่งมาเช็คปีเดียวมีอาเพี้ยพันธุ์ที่ท่องชาขยันจีมาพิจารณาเนี่ยวันนี้งานด้วยลักษณะทุกข์พบเจอสุขุนเนี่ยที่พวกกูสีกูเปียงกูอาบีท่องขันดูดีด้วยสิ่งต่อการพิจารณาอย่าด่าสุดแล้วทับบีเป็นยืนลุกขึ้นลุกชาดูดีกูสั่นแล้วท่องขันต่อมาพิจารณาเลย มันยังใช้อเมริกันแต่ยังอ่ะดิ้งนี่มาเรียนทุกอย่างท่าบาร์เลยแค่มีเนี่ยมีอุปนิสัยดูขาดใจดีเพียงแต่ละคนยังเป็นแบบนี้เป็นเส้นเลือดชีวิตกูไม่เบี้ยวเกี่ยมาแล้วแม้เส้นเลือดได้ลีลาซีจันเนี่ยเป็นแบบนี้เลยที่เป็นจังหวะเลยเนี่ย
NLD มิวดัตมุกเกซีพูดจากยาตาสุยาเลจามาสุยาปาวินสิทธิ์เยสซาร์อันนาวันกุ้งซีเรียสุยาดามาโมสิทธิ์บอวิบันจัดรีปอเตียสเวสุรารีคัสซิซิตุยลายาวาเรกุลูเตียสเวสุรารีอาลุลลัสวัตถุพบพิสูจน์สุเรติโมเกซีสันเจนสันนงปอเปโลกันดัตตาสียาวบาดเลยตุลลุลลัสวัตถุพบพิสูจน์ฮะติโมเกซีพอสองนี้กุลูกาลามิวมา เป็นรถทั่วกรุงเทพสิเลสุรากูโอกุลาตงจะตีนี่สนิมยาได้ยังลีลาสุนีกันซีจิมาสุนีเอามาป้าวินสุนีมีเงินลุดุยนี่เนี่ยวิโอเอฟโฟนนัมเบอร์เจ็ดเนตองยานเนตองชินเน่งางางาเลโกคอยูบิโร่สัตว์ยามเมติลิโฟนนัมเบอร์กูจูดินปีปุทานิวาเร่กูไรมาป้าวินนั่นดุยนี่เนี่ยเลยอีเมลเนี่ยเว็บพิพีแต่ฟังเนี่ยเว็บพิพีวิโอเอฟอีเมลลิซา
บางมีเซฟวิวเอ็นนิวส์ท็อปกงูจุดเด่นเป็นผู้ทำในมาเลยแม้จะดูจุดเด่นยี่ตาเป็นผู้ทำในมาเลยสนิมยาได้ยังลีลาสีเซงก์จูจูวาเลยเขมียตอนนี้สนิมยาเนี่ยจันโอเรียได้ยังลีลาสีเซงก์มาพาวเวอร์สุนีจาวกูทำมาเพื่อขอรู้ว่าฟิวเอ็งก็ในจันโอเรียเนี่ยเก่งมีมาว่าสีเซงก์กูสบายต่อตอนนี้เป็นยังไง กูดูข่าวดีใครมีเนี่ยมีเอาไปมาก็ชินดีกูเปียบเปียบจะมาเลยใครมีเอาไปมาถ้าพนักงานก็ดูข่าวดีกูเปียบคอมเมอร์ซีเซนต์ด้วยเป็นสองเอ็มบูรีพี่ทอมเนี่ยมูรีเนี่ยปัจจุบันเนี่ยฟิวเอ็นเรนเอาไปวันเรนจะมาพูดอีกกูจะใครมีเนี่ยมีเอาไปมาลองมีเนี่ยกูอยากชินดีไปเลยที่นี่มาเราดูข่าวดีอย่าอีท้าวเป็นเส้นท้าวเลยลาวกางจัสกันกูอยากชินดีลาเกจัดลูกบ้านเราไม่มาเราดูมีเนี่ยโอ้ช่วยมูอีทุกอ่ะชินดีเนี่ยปัจจุบันเรนมาเลยกูช
ကျွန်တော်တို့ဒီပြန်လည်လက်ခံရေးအခြေအနေနဲ့ပတ်သက်ပြီးတော့မှာရှင်းနေပါတယ်။တစ်ခါနိုင်ငံမှာရောက်ရှိနေတဲ့ဒီဒုက္ခတွေနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်တာကတော့အုပ်စုတုံးမှုရှိရတဲ့ဆိုတော့ဒီကနေ့ပြန်တက်ပါတယ်။ပထမအုပ်စုကတော့ဒီမြန်မာနိုင်ငံကိုပြန်မလာခြင်းဘူးတတိယနိုင်ငံကိုသွားဖို့အတွက်ကြိုးစားနေတဲ့ဟာပေါ့သွားခြင်းနဲ့အုပ်စုဆိုတော့တုံးရှိရဆိုတော့ဘယ်လို ူပြီးပြန်လာလို့ပဲသဘောဆိုတာမျိုးကျွန်တော်တွေ့တယ်။နောက်တစ်ခုကတော့မြန်မာပြည်ပြန်လာခြင်းနဲ့အဲ့ဒီအစုကတော့ဒီသူတွေရဲ့စုမျိုးတွေမြန်မာပြည်မှာရရှိတယ်။နောက်လေယာဉ်တွေနောက်ပဇွန်ကန်တွေစားတဲ့သူတွေစီးပွားရေးလုပ်ငန်းတွေရှိတယ်။ရှိတဲ့အတွက်ကြောင့်သူကပြန်လာခြင်းကြတယ်။ဒါပေမဲ့သူတို့ပြန်လာဖို့ကြိုးစားတဲ့အချိန်မှာတစ်ဖက်မှာပေါ့လေအခြားသွားမှုမှုတွေရှိနေတာကြောင့်ပြန်လာနိုင်မှုဆိုတော့သူတို့ပြောပါလေဗျာ
ပြန်လာနိုင်ဖို့အတွက်ဆိုပြီးတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာတော်တော်များများကပြောပါမြန်မာဘက်မှာအဆင်သင့်မရှိသေးဘူးလုံခြုံရေးရောစီမံဆောင်ရွက်ထားတဲ့အနေအထားရောမရှိသေးဘူးလို့ပြောပါတယ်ခင်ဗျာအဲ့တော့က ကျိုးစုလက်ခံရေးအစီအစဉ်နဲ့ပတ်သက်လို့သူတို့ဆောင်ထားမှုနဲ့ပတ်သက်လို့ဘာများပြောပါသေးလဲ
။ဆိုတော့ဒီဘက်မှာကျွန်တော်ဒီကဖိုးကောင်စခန်းမှာဆိုကျွန်တော်တို့လူ3000လောက်နေထိုင်ဖို့အတွက်ကိုစီစဉ်ဆောင်ရွက်ထားတယ်။ဒါလက်တလောမှာအဲ့ဒီမှာဆိုရင်လူ3000လောက်စားဖို့အတွက်စားနပ်ရိက္ခာတွေလုပ်ထားတယ်။နောက်ကျန်းမာရေးကိစ္စတွေနောက်တခြားပေါ့လေနေထိုင်ရေးကိစ္စတွေအားလုံးအတွက်ကိုသူတို့အဲ့စီစဉ်ထားရဲဆိုတော့မှပြောပါလေကြာ။
ဒီလုံချုံရေးပိုင်းနဲ့ပတ်သက်လို့ပေါ့ပြောရမယ်ဆိုရင်ရခိုင်မြောက်ပိုင်းမှာကဒီတိုက်ပွဲတွေကအီလက်နက်ကင်အဖွဲ့နဲ့တိုက်ပွဲတွေကလည်းပြန်ဖြစ်နေခါကြောက်လုံချုံရေးပိုင်းနဲ့ပတ်သက်လို့ရောဘလူးပြင်ဆင်ဆောင်တာရှိလေလုံချုံရေးကစိုးရိမ်နိုင်တဲ့အနေအထားမျိုးရောရှိပါလား
ကျွန်တော်ဒီလာဖိုးခုံစခန်းဟိုရောက်တဲ့ခါမှာတော့ကျွန်တော်အဲ့ဒီမှာရှိတဲ့လုံချုံရေးပုံနဲ့လည်းပြည့်စုံပါတယ်ဒီကလာဖိုးခုံစခန်းကဒီအာနာပိုင်းနဲ့ပတ်သက်ရစီမှာလည်းမြင်းမြန်ပါတယ်မြင်းမြန်တော့သူတို့ဒီလာဖိုးခုံစခန်းပတ်သက်လည်းမှာဆိုလို့ရှိရင်လုံချုံရေးတပ်ဖွဲ့တွေနေရာချထားတာအဲ့တက်တယ်နေရာချထားရရှိရပေါ့အဲ့ဒီအလဲမှာမှလှပုတ်ကုန်ကိုထားတဲ့အတွက်ကြောင့်လုံချုံရင်းရဒီလိုဘက်ကတော့ပြဿနာမရှိဘူးပေါ့ဟောဦးရဲ့သူကဖြေချတာကတော့ဒီဒီမောင်းတော်ခရံပေါ့မောင်းတော်ခရံမှာဆိုတော့မောင်းတော်မျိုးနဲ့ဝူးကြီးတော်မျိုးနဲ့ဆိုတဲ့နှစ်ခုရှိတယ်နှစ်ခုမှာတော့မောင်းတော်မျိုးနဲ့တည်းမှာတော့ဒီတိုက်ပွဲကြီးဖြစ်သွားတာမရှိဘူးဝူးကြီးတော်မျိုးနဲ့တည်းကသူငယ်ဆက်ဒေတာတွေမှာတော့အမျိုးပေါ့ဘူဒီရောင်းနည်းအဆက်ဒီမှာတော့တိုက်ပွဲဖြစ်ပေါ်တာရှိတယ်ဆိုပြီးပြောပါရယ
်အခု22ရက်နေ့ဩဂတ်စ်လတုန်းကတော့ဒါဒုတိယအချိန်ပေါ့နော်မြန်မာဆွေဘက်ကနေပြီးတော့ဂျူးပန်းနေမအောင်မြင်ဘူးအဲ့တော့ဒုက္ခသည်တွေဟိုဘက်ကဘင်္ဂလားဒေ့ရှ်ရောက်နေရွန်ဂျာဒုက္ခသည်တွေပြန်လာနိုင်တဲ့အနေအထားနဲ့ပတ်သက်လို့ရောဘာများပြောတာတွေ့တယ်ခင်ဗျ
ကျွန်တော်ဦးရဲထူးနဲ့ကျွန်တော်မေးမြန်းကြတဲ့အခါမှာတော့ဒီလိုမျိုးပြန်လာဖို့လူတွေရှိမရှိဆိုတဲ့ကိစ္စမေးတဲ့အချိန်မှာတော့သူကပြောတာတော့ပြန်လာဖို့ဆိုတော့မှသူတို့ကိုဆက်တွယ်နေတဲ့ဆက်တွယ်လာတဲ့လူတွေ80ကျော်လောက်ရှိတယ်ဆိုတော့မှပြောပါတယ်အဲ့ဒီလူတွေကအမှန်တကယ်မြန်မာနိုင်ငံမှာနေထိုင်ခဲ့ဘူးတဲ့ဒီအိမ်ကောင်းစီစင်းလိုမျိုးပေါ့နော်ဒီနိုင်ငံထဲမှာနေထိုင်ခဲ့ဘူးကြောင့်ဒီအထောက်အထားရှိရဆိုရင်အဲ့ဒီလူတွေသူတို့ပြန်လဲလက်ခံတယ်လို့ပြောပါတယ်အဲ့ဆိုတော့လောလောဆယ်မှာတော့စုစုပေါင်း165ယောက်ပေါ့အိမ်ကောင်းစီ193ဦးပြန်လာထားတာရှိရပေါ့
ဟုတ်ကဲ့အဲ့တော့သူစီစဉ်နဲ့သူပြန်လာတဲ့လူတွေပဲရှိတယ်နိုင်ငံပူးပေါင်းဆောင်ရွက်နေတဲ့နေရာပြန်ရေးဆိုတဲ့အစီအစဉ်နဲ့ပတ်သက်လို့ပြန်လာတဲ့လူတော့တယောက်မှမရှိသေးဘူးပေါ့တဘောက
မရှိသေးဘူးခင်ဗျဟုတ်ပါတယ်ခင်ဗျပြန်လာတဲ့လူတွေကတော့သူတို့တွေကဒီမှာလဲမိသားစုတွေရှိရဲ့ဆွေမျိုးသားချင်းတွေရှိရဲ့သူတို့ရဲ့နေအိမ်တွေပါရဲ့ရှိရဲ့ဒီမှာလဲအရင်ကနေထိုင်ခဲ့ဘူးတဲ့သူတွေဖြစ်ပြီးဆိုဈာစခန်းပေါ့လေကျွန်တော်ဒီငခုရတို့မျိုးဟွာတို့တောင်ပြလဝဲတို့စခန်းတွေမှာစီစစ်လက်ခံလိုက်တယ်လက်ခံပြီးတဲ့အချိန်မှာလှဖိုးခေါင်ဈာစခန်းမှာခိတပဲထားပါမှာသူတို့ရဲ့နေရာချင်းတွေကိုပြန်လဲပို့တယ်လို့လဲကျွန်တော်ဒီလှဖိုးခေါင်စခန်းကတာဝန်ခံကပြောပါလို့ရှိတယ
်ပေါင်းတော်မျိုးကိုရောက်ရှိနေတဲ့ VOA သတင်းတော့ကိုမိုးစော်ကိုကိုသားမျိုးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လင်းကတလဲချင်ညာပြီးမှဖြစ်ပါတယ
်။ရှင်းနေတဲ့ချင်းပတ်မဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတတော်နယ်ထရန့်နဲ့ရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းတူထင်းထင်းရှားရှားထွက်ပေါ်လာဖို့နှိစက်လာနေပါပြီ။ကိုယ်လည်းပေါင်း20လောက်ရှိနေတဲ့အထက်ကနေတဖြည်းဖြည်းလျော့လာရမှာမနေ့ကလည်းတက်လက်တော်မှခရစ်စတန်ကီလီဘရန်သမ္မတလောင်းပြည်ရှင်ပြိုင်ကနေလွတ်ထွက်ကြောင်းကြေညာခဲ့ပါတယ်။အမေရိကန်ကယူရန်နဲ့ညှိနှိုင်းဆွေးနွေးခြင်းနဲ့ဆိုရင်2015ခုနှစ်ယူရန်နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုပြန်လည်လာဖို့ယူရန်နိုင်ငံချိုင်းဝန်ကြီးမိုဟာမက်ယာဗစ်ဆာရက်ကတိုက်တွန်းလိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်မနေ့တုန်းကနှုတ်ထွက်လိုက်တဲ့သဘောတူညီချက်မှာတော့ယူရန်ရဲ့နျူကလ িয়ার ဆောင်ရွက်ချက်တွေကိုကန့်သတ်ပြီးအပြန်အလှန်အနေနဲ့ယူရန်ပေါ်တန်ခတ်မှုတွေရှင်းပေါ်ပြီးသဘောတူထားကြတာဖြစ်ပါတယ်။ဟာရီကိန်းမွန်နိုင်ဒေါ်ရီယန်ဟာအမေရိကန်ပိုင်ပေါ်တိုရီကိုကျွန်းကိုကြီးကြီးမားမားမထိခတ်ခဲ့ပေမဲ့ရှေ့လာမယ့်ရက်တွေအတွင်းဘာမှမရောက်ပိုင်းနဲ့အမေရိကန်ကုန်းတွေမှာချင်းကပ်လာခြင်းမှာပုံမအားကောင်းလာမယ်လို့ခန့်မှန်းရပါတယ်။အမေရိကန်မြူသားဟာရီကိန်းစင်တာကတော့မွန်နိုင်ကတနားရီကီလိုမီတာ140အထိအားကောင်းခဲ့တဲ့အကြောင်းဒီကနေ့ပဲပြောဆိုထားတာပါ။တရုတ်အချုပ်မှုအပြင်လဲလွှတ်ပြောင်းပေးခဲ့တဲ့1998ခုနှစ်နောက်ပိုင်းဟောင်ကောင်မှာနိုင်ငံရေးပြဿနာတွေအဆိုးရွားဆုံးကြုံရခြင်းမှာပဲဟောင်ကောင်ခြေဆက်စစ်ကမ်းကိုတရုတ်စစ်တပ်ကအင်အားထပ်မံဖြည့်တင်းလိုက်ပါတယ်။ဒီနေ့တရုတ်ရဖြည့်တင်းတဲ့စစ်စင်နဲ့ပတ်သက်လို့တရုတ်စိုးရွားပိုင်းစင်ဝါသတင်းမှာတော့ဟောင်ကောင်ကျွန်းမှာရှိတဲ့တရုတ်ပြည်သူတပ်မတော်ရဲ့မျိုးဆောင်တပ်ဖွဲ့အတွက်လူနဲ့ပစ္စည်းကိရိယာပုံမှန်လဲလှယ်တဲ့စစ်စင်သာဖြစ်တဲ့အကြောင်းဖော်ပြပြောဆိုခဲ့ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လည်းဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးတော့အရင်နေရာကတော့ Patrick Dia ဖြစ်ပါတယ် VOA American အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line meter 25 32 51နဲ့ line meter 190လို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington. From Washington, this